ရုရှားနိုင်ငံကနေတဘောတော်ဝေဝဲတဲ့ဥရောပနိုင်ငံတွေရူဘယ်ငွေနဲ့ပေးချေရမယ်လို့သမ္မတဗလာဒီမီယာပူတင်ကတောင်းဆိုတော့ကိုပြင်သစ်သမ္မတအီမန်နူရယ်မာခရွန်ကတောက်ကြနေမှာပယ်ချလိုက်ပါတယ်။ဒါဟာယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ဒဏ်ခတ်အရေးယူခံထားရတာကနေလွတ်အောင်ရှောင်လွဲဖို့ကြိုးစားတာပဲလို့လည်းသမ္မတမာခရွန်ကပြောပါတယ်။ရုရှားရဲ့လိုရဟာသဘောတူထားတာနဲ့မကိုင်းညီပါဘူး။ကျွန်တော်တို့ဘာကြောင့်အဲ့ဒီလိုလိုရမှာလဲဆိုတော့ကျွန်တော်တို့မမြင်မိပါဘူးလို့ဘရဆယ်စ်မြို့မှာလုပ်တဲ့ဥရောပသမဂ္ဂ EU ထိပ်သီးအစည်းအဝေးအပြီးမှာသမ္မတမာခရွန်ကသတင်းတောက်တွေကိုပြောပါတယ်။ဘရဆယ်ကယူကရိန်းကိုကြီးကြော်တိုက်ခိုက်တဲ့အတွက်အနောက်နိုင်ငံတွေကတန်ခတ်အရေးယူမှုအများအပြားချမှတ်ထားတာကြောင့်အပြိနာနေတဲ့ရုရှားစီးပွားရေးကိုပြန်သက်သွင်းဖို့ရုရှားအစိုးရရုံးကန်နေရချိန်မှာပဲသမ္မတပူတင်ရဲ့တောင်းဆိုချက်ဒီသတင်းပတ်တွင်ထွက်လာတာပါ။ဒီတောင်းဆိုချက်ထွက်လာပြီးတဲ့နောက်စမ်းစစ်လေ့လာတာတွေဆက်လုပ်နေတယ်လို့သမ္မတမာခရွန်ကဆိုပါတယ်။ဒါပေမဲ့လက်မှတ်ထိုးထားတဲ့သဘောတူညီချက်ပါစာသားတွေကရှင်းပါတယ်ဒါကိုတားမြစ်ထားပါတယ်ဒါကြောင့်တန်ငွေဝယ်တဲ့ဥရောပမြေကဥရောပနိုင်ငံတွေဟာယူရိုငွေနဲ့ပဲပေးချေရမှာဖြစ်ပါတယ်လို့ပြောပါတယ်ရုရှားတန်ငွေကိုအဓိကဝယ်ယူနေတဲ့ဂျာမနီနိုင်ငံကလည်းသမ္မတပူတင်ရဲ့တောင်းဆိုချက်ကိုပြစ်တင်ရှုတ်ချခဲ့ပြီးတန်ငွေကိုဘယ်လိုပေးချေရမလဲဆိုတော့ကန်ထရိုက်စာချုပ်ထဲမှာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်အိုလက်ရှိုးစ်ကတောက်ကြနေမှာပြောပါတယ်